အမေရိကန်ပြည်သူမှာကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့တန်းနဲ့ချီရဲ့ဆိုးရဝန်ထမ်းတွေအတွက်စီကံတစ်တီကိုအစိုးရကကြာသာပေးနေမှာပဲကြေညာလိုက်ပါတယ
် Every federal government employee will be asked to attest to their vaccination status
ကာဝေးသေးထုတ်ပြည့်ရဲ့ဒီဟောမဟုတ်ထောက်ထားတောက်ခံမှာဖြစ်ပါတယ်ထောက်ထားမပြနိုင်တဲ့သူဒါမှမဟုတ်ဆေးမထိုးရသေးရင်တော့ဘယ်နေရာမှာပဲဖြစ်ဖြစ်နှာခေါင်းစီးတက်ရမှာဖြစ်ပြီးတပတ်ကိုတစ်ချိန်ဒါမှမဟုတ်နှစ်ချိန်ကိုဗစ်ပိုးရှင်ရှိစစ်ဆေးရမှာဖြစ်တယ်လို့လူကြီးခက်ခေါက်ကနေရပါမယ်လို့သမ္မတဂျိုးဘိုင်ဒန်ကအေဗီဘော်မှာကြာသာပေးနေကဒိန်းတောက်တွေကိုပြောလိုက်တာပါကာဝေးသေးထိုးရသူတွေများလာဖို့အစိုးရဝန်ထမ်း3000လောက်တွေ့လေးသန်းလောက်တွေ့ထုတ်ပြန်လိုက်တဲ့စီကံတစ်တွေကိုပုံစံကလုပ်ငန်းတွေကလည်းလိုက်နာဖို့အစိုးရကညှော်လင့်နေတာဖြစ်ပါတယ်စီဝိုင်းလုပ်ငန်းတွေအနေနဲ့ဝန်ထမ်းတွေကိုအထူးခွင့်ပေးပြီးကာဝယ်ဆေးထိုးနိုင်အောင်စီရင်ဖို့လည်းသမ္မတပါတီတိုက်တွန်းနေတာပါပြည်နယ်နဲ့ဒေသတွင်းအစိုးရအနေနဲ့လည်းကာယောဂအတွက်အရေးပေါ်ပေးရထားတဲ့ရန်ပုံငွေတွေကနေကာဝယ်ဆေးထိုးရသူတွေကိုဒေါ်လာ100စီပေးပြီးစီရင်ဖို့လည်းအကြံပြုထားပါတယ်အမေရိကန်လွတ်လပ်ရေးနေ့ဇူလိုင်လ4ရက်နေ့မှာကာဝယ်ဆေးအပြည့်ထိုးပြီးတဲ့သူအရွယ်ရောက်သူအရေးတွက်ကလူကြီးတွေ80ရာခိုင်နှုန်းတိရှိကိုတမန်ကညီမခဲ့ပြီမဲ့လေအခုချိန်ထိတော့60ရာခိုင်နှုန်းတွဲလောက်သာရှိနေတာဖြစ်ပါရဲ့